2015ခုနှစ်မြန်မာရွေးကောက်ပွဲလေးလာဆောင်ကြည်ဆိုင်ရာဥရောပသမဂ္ဂ EU လုပ်ငန်းအဖွဲ့ရဲ့အကြံပြုချက်တွေကိုယူပြီးလာမယ့်2020ရွေးကောက်ပွဲအတွက်အကောင်းဆုံးအသုံးချနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းရွေးကောက်ပွဲလေးလာဆောင်ကြည်ရေးလုပ်ငန်းအဖွဲ့အကြီးအကဲကပြောပါတယ်။လာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်မှုအချိန်အလုံးလောက်ကျန်သေးတာကြောင့်လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေကိုထိထိရောက်ရောက်လုပ်သွားဖို့လေဒီကနေ့သတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲလေးလာဆောင်ကြည်ရေး EU လုပ်ငန်းအဖွဲ့အကြီးအကဲကတိုက်တွန်းသွားပါတယ်။ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
2015ခုနှစ်မြန်မာရွေးကောက်ပွဲလေးလာဆောင်ကြည်ရေးဆိုင်ရာဥရောပသမဂ္ဂ EU လုပ်ငန်းအဖွဲ့ဟာမြန်မာနိုင်ငံအတွင်းသူတို့အဖွဲ့ရဲ့အကြံပြုချက်တွေကိုလက်တွေ့အကောင့်ထဲပေါ်ဆောင်မှုအခြေအနေဘယ်လိုရှိနေတယ်လဲဆိုတာလေးလာဆန်းစစ်ဖို့အတွက်မတ်လ14ရက်နေ့ကနေဧပြီလ9ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်ဒီခီးစဉ်အတွင်းမှာလွှတ်တော်နှစ်ရက်စလုံးကအကြီးအကဲတာဝန်ရှိသူတွေပြည်ထောင်စုရွေးကောက်ပွဲကော်မရှင်နောက်နိုင်ငံရေးပါတီတွေနဲ့ပါတွေ့ဆုံခဲ့ပြီးတော့လမ်းမဲ့ရွေးကောက်ပွဲမတိုင်ခင်ကြိုတင်ပြင်ဆင်မှုတွေကိုလုပ်သွားနိုင်ဖို့အကြံပြုဆွေးနွေးခဲ့တဲ့အကြောင်းဒီလုပ်ငန်းအဖွဲ့ရဲ့အကြီးအကဲဥရောပပါလီမန်ဒုတိယဥက္ကဋ္ဌမစ္စတာအလက်ဇန်ဒါဂရက်ဖ်လန်ဒော့ဖ်ကပြောပါရယ
်လာမယ့်2020ရွေးကောက်ပွဲအအောင်မြင်မြင်ကျင်းပနိုင်ဖို့အတွက်တကယ်ကိုစိတ်ရထက်သန်စွာနဲ့အာယုံဆိုင်လှုပ်ဆောင်နေတာကိုကျွန်တော်တွေ့ရပါတယ်နိုင်ငံရေးပါတီတွေနဲ့ရောရွေးကောက်ပွဲကော်မရှင်ရောလွှတ်တော်နဲ့ပါကျွန်တော်စကားပြောပြခဲ့ပါတယ်အားလုံးကဒီရွေးကောက်ပွဲကိုအအောင်မြင်မြင်ကျင်းပနိုင်ဖို့အတွက်လိုလားကြတယ်ဆိုတာကျွန်တော်ယုံကြည်ပါတယ
်လာမယ့်2020ရွေးကောက်ပွဲအအောင်မြင်မြင်ကျင်းပနိုင်ဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့လူအများယုံကြည်စိတ်ချရတဲ့ကော်မရှင်တစ်ရပ်ဖြစ်လာအောင်လုပ်ငန်းတွေကိုပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်ဖို့အထူးသဖြင့်ဒီမဲဆန္ဒရှင်မှတ်ပုံတင်စည်းရင်းကောက်ယူမှုတွေကြိုတင်မဲပေးမှုမဲဆွယ်စည်းရုံးမှုရွေးကောက်ပွဲအငင်းပွားမှုနောက်မဲစည်းရင်းထုတ်ပြန်မှုစတာတွေမှာပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်သွားဖို့အတွက်တိုက်တွန်းထားသလိုလွတ်တော်အနေနဲ့လည်းရွေးကောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲဖို့လိုအပ်တဲ့ဥပဒေတွေပြင်ဆင်ပြဋ္ဌာန်းတာတွေကိုလုပ်သွားဖို့အကြံပြုခဲ့တဲ့အကြောင်းသူကပြောပါတယ်အချိန်ထဲမှာလည်းဒီလက်ရှိလွတ်တော်အခြေမှာအမျိုးသမီးပါဝင်မှုအားနည်းနေရာကိုထောက်ပြပြီးတော့နိုင်ငံရေးပါတီတွေအနေနဲ့အမျိုးသမီးရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေပိုးပြီးတော့ထွက်ပေါ်လာအောင်အားပေးဆောင်ရွက်ဖို့ကိုလည်းအကြံပြုခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့လာမယ့်ရွေးကောက်ပွဲမတိုင်ခင်အချိန်16လကျန်နေသေးတယ်လို့ဒါဟာလုံလောက်တဲ့အချိန်တစ်ခုဖြစ်လို့အကျိုးရှိရှိအသုံးချစေချင်တယ်လို့ Mr. Landorf ကပြောပါတယ
်။ So to answer your question in one
မြန်မာနိုင်ငံအနေနဲ့အချိန်ကိုအကျိုးရှိရှိအသုံးချဖို့လိုပါတယ်။လိုအပ်တဲ့အသုံးစိမ့်နဲ့လူအရင်းမြစ်တွေသုံးစွဲနိုင်အောင်အားစိတ်ဆောင်ရွက်ရပါလိမ့်မယ်။သတင်းချက်လက်တွေကိုထိထိရောက်ရောက်မျှဝေပေးရပါလိမ့်မယ်။ဒါကတော့အရေးကြီးဆုံးဆောင်ရွက်ရမယ့်အချက်၃ချက်လို့ယုံကြည်ပါရယ
်။2015ရွေးကောက်ပွဲလေးလာစောင့်ကြည့်နောက်ဆက်တွဲလုပ်ငန်းစဉ်အနေနဲ့မြန်မာနိုင်ငံကလာရောက်တဲ့သူတို့အဖွဲ့ရဲ့ခီးစဉ်မကြခင်ပြီးဆုံးတော့မှာဖြစ်ပေမဲ့လည်း EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံအတွက်ပေးနေတဲ့ဒီရွေးကောက်ပွဲဆိုင်ရာအထောက်ပံ့တွေကိုဆက်ပြီးတော့ပေးရသွားမှာဖြစ်တယ်လို့လာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာအဖွဲ့အစည်းတွေကအကူအညီတွေတောင်းခံလာရင်လည်းပေးရသွားမှာဖြစ်တယ်လို့ Mr. Landorf ကပြောဆိုသွားပါရယ်။